ရုရှားအစိုးရလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့ရုရှားဗဟိုပန်အုပ်ချုပ်ရေးမှုအပါအဝင်ယူကရိန်းကိုရုရှားကျူးကျော်မှုမှာဆက်နွယ်နေကြတဲ့လူပုဂ္ဂိုလ်ပေါင်း1000ကျော်နဲ့စီးပွားရေးကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကတောက်ချနေကပိတ်ဆို့ပစ်ဒဏ်တွေချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကနိုင်ငံတကာဥပဒေတွေကိုအာခံပြီးသိမ်းယူထားတဲ့ယူကရိန်းနယ်မြေတွေကိုရုရှားနိုင်ငံအတွင်ထဲသွင်းလိုက်တဲ့စာချုပ်ချုပ်ဆိုအပြီးမှာအဲ့ဒီလိုအရေးယူမှုတွေလှုံ့ဆော်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကဒီလုပ်ရဟာတရားမဝင်ဘူးဆိုတာသဘောပေါက်ဆန်းပါလို့ပြောဆိုလိုက်ပါတယ်။အဲ့ဒီလိုပိတ်ဆို့ပစ်ဒဏ်ခတ်ဖို့အတွက်စစ်ဘက်ဆိုင်ရာထောက်ပံ့ရေးဆိုင်ရာနဲ့ဗန္ဒာရေးဆိုင်ရာဦးစီးလှုံ့ဆော်နေကြသူတွေယာနဲ့ချီတဲ့ရုရှားဥပဒေပြုအမတ်တွေရဲ့အမည်စင်းတွေကိုအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကအမည်စင်းနဲ့တကွဖော်ပြလိုက်ပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကလည်းပိုကုံထိန်းချုပ်ရေးဥပဒေချိုးပေါက်တဲ့စည်ရင်ထဲမှာရုရှားကုမ္ပဏီပေါင်း58ခုကိုထည့်ပေါင်းထည့်လိုက်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရုရှားလူပုဂ္ဂိုလ်ပေါင်း900ကျော်ကိုဗီဇာပြည်ဝင်ခွင့်ကန့်သတ်ပိတ်ဆို့လိုက်ပါတယ်ခင်ဗျာ။